စကိုင်းတိုင်းဒေသကြီးတဲကစစ်ကောင်စီတပ်တွေနယ်မြေရှင်းလင်းနေတဲ့ကဏီနဲ့မင်းကင်းတို့မှာနေအိမ်တွေထပ်ပြီးတော့မီးရှို့ခံရပါတယ်။မင်းကင်းနယ်ထဲမှာနေအိမ်100နီးပါးမီးလောင်ကျွမ်းခဲ့ရတယ်လို့လည်းဒေသခံတွေက VOA ကိုပြောပါတယ်။ကဏီဘက်မှာလည်းတနင်္လာနေ့ထိတိုက်ပွဲတွေဖြစ်နေပါတယ်။ဒီအိုင်တောင်ရွာတဲကိုစစ်တပ်တွေဝင်ရောက်မီးရှို့ခဲ့ရမှာအရက်သားတိုက်ဆုံမှုတွေရှိတယ်လို့လည်းဒေသခံတွေကပြောပါတယ်။ရင်းမပင်ဘက်မှာဆိုရင်လည်းစီရေးတင်းမာမှုတွေရှိနေပြီးတော့စကိုင်းတိုင်းဝင်ကြီးချုပ်ရင်တန်းမိုင်းဆွဲတိုက်ခိုက်ခံခဲ့ရပါတယ်။ဒီအကြောင်းတွေကိုရောရန်ကုန်ကလာတဲ့တဲ့င်းကိုကိုရဲမုံကပြောပြမှာပ
ါ။စကိုင်းတိုင်းဒေသကြီးတွေကနေရာတော်တော်များများကိုစစ်ကောင်စီတပ်တွေနယ်မြေရှင်းလင်းမှုတွေဆက်လုပ်နေပါတယ်။မင်းကင်းမြို့အပိုင်တဲကကုလေအနောက်ရွာကိုစစ်ကောင်စီတပ်တွေကဖေဖော်ဝါရီလ22ရက်မနက်အစောပိုင်းမှာဝင်ရောက်လာပြီးနေအိမ်တွေကိုမီးရှို့တဲ့အတွက်နေအိမ်100နီးပါးမီးလောင်ကျွမ်းခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲဖြစ်တာမျိုးမရှိဘဲရွာထဲဝင်ရောက်မီးရှို့သွားခဲ့တာဖြစ်တယ်လို့ဒေသခံသူကအခုလိုပြောပြပါတယ်
။ကုလေရွာကအနောက်ရွာမှာလူလူပါတာမီးရှို့ခံရတာဘာမှတက်တဲ့ဘာမှဆက်ဆက်ချင်းမရှိဘဲနဲ့မီးရှို့ခံရတာပြီးစစ်ကောင်စီကလာပြီးဝင်ရှို့တာအင်ဂျင်ရေတွက်နေဆိုလို့ရှိရင်ဟောပေါ့တရားနည်းနည်းတော့ရှိသွားကြအခုကြံတော့ကြံတဲ့အိမ်ကြီးလဲကြံတော့ကြံကြီးမလောင်သေးကြရည်လဲမီးကမငြိမ်သေးဘူးပြဘယ်သူမှလည်းမဝင်ရဘူးပြဝင်လာတဲ့ဒီမှန်လို့ရှိရင်လှမ်းပြီးမှလက်နဲ့ကြည့်နေပြတယ်ပြအဲ့လိုပြနေ
မင်းကင်းနယ်ထဲမှာရှိတဲ့ခူးလဲရွာအနီးပတ်ဝန်းကျင်မှာအရင်ကတည်းကထိတွေ့တိုက်ပွဲမရှိသလိုစစ်ကောင်စီတပ်တွေနဲ့တိုက်ပွဲဖြစ်နေတဲ့ဒေသခံကာကွယ်ရေးတပ်တွေလည်းလှုပ်ရှားမှုမရှိဘူးလို့ဒေသခံတွေကပြောပါတယ်။ကဏီမျိုးနယ်တဲကအကြီးရွာတွေမှာတော့ချင်းသွင်းမြစ်ဘေးကမုတ်ထော၊ချိုင်းစတဲ့ကြီးရွာတွေနားမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့တင်းလာနေအထိတိုက်ပွဲတွေဖြစ်ပွားနေပါတယ်။ကဏီနဲ့ဘူးတလင်ကြားကအဲ့ဒီနေရာတွေကိုဖေဖော်ဝါရီလ19ရက်စနေနေ့ကလေးကတိုက်ပွဲတွေစဖြစ်နေတာပါ။တင်းလာနေဖေဖော်ဝါရီလ22ရက်မနေ့လင်းရကြီးအချိန်မှာတိုက်ပွဲတွေဖြစ်ပွားနေတဲ့အနီးကအိုင်တောင်အနောက်ရွာကနေအိမ်အချို့ကိုစစ်ကောင်စီကမီးရှို့သွားတဲ့အတွက်နေအိမ်ထဲမှာရှိတဲ့အရက်သားတအူးမီးလောင်ကျွမ်းပြီးတေဆုံးခဲ့တယ်လို့ဒေသခံသူကပြောပြပါဗျ။ဒ
ီမှာနောက်ကလေးကအဲဒီချိုင်းကိုအိုင်နာအောင်ငါးနေတယ်လို့မရှိဘူး။ချိုင်းကိုပြန်ပြီးသွားတာ။ရှို့ခရတဲ့အိမ်ထဲကတွေ့လာ။ရက်တော်ပြန်။ဘယ်သူပြောဆိုတာမသိဘူး
။စစ်ကောင်စီတပ်တွေမီးရှို့တာကြောင့်နေအိမ်12လုံးနဲ့အိမ်မွေးတရိတ်ဆန်တွေထားရှိတဲ့တဲတွေမီးလောင်ကျွမ်းသွားပြီးဒေသခံကြီးရွာသားအများအပြားလည်းထွက်ပြေးသိမ်းရှောင်နေကြရပါဗျ။အခုလိုကဏီနဲ့မင်းကင်းနယ်တွေကကြီးရွာတွေမှာတိုက်ပွဲဖြစ်ပွားပြီးနေအိမ်တွေမီးရှို့ရတဲ့ပတ်သက်လို့စစ်ကောင်စီဘက်ကသုံးတရာတရင်ထုတ်ပြန်တာမျိုးမရှိသေးပါဘူး။ဒါတွေကတော့သခိုင်းနိုင်တဲ့ကမင်းကင်းနယ်နဲ့ကဏီနယ်တွေမှာနေအိမ်တွေမီးရှို့ခံရတဲ့အခြေအနေတွေဖြစ်ပါတယ်။ရင်းမပင်မြို့နယ်ထဲမှာတော့စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားထိတွေ့တိုက်ပွဲတွေဇက်တိုက်ရှိနေပါတယ်။တနင်္လာနေ့ကပဲနှောယိုးရွာအနီးမှာစစ်ကောင်စီခန့်သခိုင်းတိုင်းဝန်ကြီးချုပ်ရင်တန်းကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမိုင်းဆွဲတိုက်ခိုက်ခဲ့ပါတယ်။မိုင်းဆွဲတိုက်ခိုက်တဲ့အခြေအနေနဲ့ပတ်သက်လို့ရင်းမပင်ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တို့ကအခုလိုပြောပါတယ
်။ဒီကနေ့ဝင်ကြုတ်ညကြော်ပေါ့နော်။သူကကျွန်တော်ဒီမဝါနေပြီးတော့ရင်းမပင်တပ်ကထွက်လာတယ်ပေါ့နော်။ကျွန်တော်မြို့ရဲ့အရှိတ်ကနှောရူရနန်းမှာသူ့ရဲ့ရင်းနန်းကိုကျွန်တော်မြန်မာပြည်သူကာကွယ်ရေးတပ်ဖွဲ့ကနေပြီးတော့ကြားဖြတ်ပြီးတော့မိုင်းဆွဲတိုက်ခိုက်နိုင်တယ်ပေါ့နော်။အဲ့ဒီမှာဒီမိုင်းဆွဲတိုက်ခိုက်ခဲ့တဲ့အတွက်ကြောင့်မဟုတ်ဘူး။သူ့ရဲ့ဒီရှေ့ဖွင့်ကားတွေနဲ့သူ့ရဲ့တပ်ဖွဲ့ဝင်အချို့ထိခိုက်ကျွန်တော်မြင်ရရှိနိုင်တယ်ဘုရားကနေပြီးတော့ဒီ RPG တွေနဲ့ RPG တွေနဲ့ပေါ့နော်နောက်ပြီးတော့ FPV တွေနဲ့ပေါ့နောက်တစ်ခုကဒီ Fortnite model တွေနဲ့ delay ပြတ်ခက်ခဲ့တယ်ပေါ့နော်လူတွေရပြတ်ခက်မှုကြောင့်ကျွန်တော်တို့တက်ဖို့ဝင်ဒီကကြာဆုံးတာတော့မရှိပါဘူးဒီ random ဝင်ကြုံမြင့်ကြော်အပြန်ကမှာတို့ကဒီဟိုရင်းနှန်းနဲ့မလာဘဲနဲ့ပေါ့နော်ရင်းနှန်းနဲ့မသွားတော့ဘဲနဲ့မပြန်တော့ဘဲနဲ့တို့ဒီရိုင်းခေါ်ပြီးတော့တို့ပြန်တဲ့အဆင့်ဖြစ်သွားတာပေါ့နော
်တနင်္ဂနွေနေ့နေ့တုန်းကလည်းရင်းမပင်မြို့နယ်အရှိတ်ဘက်ဖုံဝင်တောင်အနီးမှာစစ်ကောင်စီရင်နဲ့မိုင်းဆွဲတိုက်ခိုက်ခံရပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်။ရင်းမပင်နဲ့မျိုးနယ်ချင်းကပ်နေတဲ့ပလဲမျိုးနယ်တွေကကြီးရွာတွေမှာဆိုရင်လဲစစ်ကောင်စီကနယ်မြေရှင်းလင်းမှုတွေဆက်လုပ်နေပါတယ်။အခုနှစ်ထဲမှာကိုပလဲမျိုးနယ်တွေကကြီးရွာ6ရွာမီးရှို့ခံရတဲ့အတွက်နေ2000နီးပါးမီးလောင်ကျွမ်းခဲ့ပါတယ်။အဲ့ဒီဘက်မှာစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားမှာလဲစစ်ရေးတင်းမာနေပါတယ်ခင်ဗျာ။